ဘင်္ဂလားဒေ့ရှ်နိုင်ငံရောက်အိုရီယာဒုက္ခသည်တွေနေရာတည်အစီအစဉ်ကိုခတ်ဆော့ဆော့စတင်မှုနဲ့ဒုက္ခသည်တွေပြည်မှာအသာစီးဖြစ်နေတဲ့အားလုံးကိုဖယ်ရှားပေးဖို့မြန်မာစစ်အုပ်ကိုဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းတောင်းဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်က BD News တွေမှာဒီနေ့ဖော်ပြထားပါတယ်။နေပြည်တော်မှာမနေ့ကကျင်းပခဲ့တဲ့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်တွေပါဝင်တဲ့အိုရီယာဒုက္ခသည်တွေနေရာပြန်ရေးပြည်လုံငန်းအဖွဲ့ရဲ့၄ချိန်မြောက်ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်ဘက်ကအခုလိုတောင်းဆိုခဲ့တာပါ။ဒီအတန်အရေးလုံငန်းစဉ်ကိုခက်မြန်မြန်လုပ်ဆောင်မှုနှစ်ဖက်ကိုယ်စားလှယ်တွေဘက်ကသဘောတူညီကြတယ်လို့ပင်မရိတ်ဆိုင်ရာဝန်ကြီးဌာနကဆိုပါတယ်။ဒုက္ခသည်တွေနေရာကိုပြင်လာတဲ့အခါမှာလုံခြုံစိတ်ကြောင့်ရှိပြီးတော့လွတ်လပ်လပ်သွားလာလို့ရှားခွင့်တွေကိုအမတ်ခံနိုင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့ပင်မရိတ်ကိုယ်စားလှယ်တွေဘက်ကအဓိကထားဆွေးနွေးကြပါတယ်။ပြန်လာမဲ့သူတွေနဲ့မြန်မာအနိုင်ဝင်နေကြပို့ပြီးတော့လေးနက်တဲ့ထိတွေ့ဆက်လက်မှုတွေရှိစေခြင်းနဲ့သူတို့ပြန်လာခြင်းအောင်ဖြောင်းပြပေးစေခြင်းနဲ့လို့ပင်မရိတ်ဘက်ကမနေ့ကဆွေးနွေးပွဲမှာတိုက်တွန်းခဲ့ပါတယ်။ Concept ကစားဒေသကဒုက္ခသည်စခန်းကိုမြန်မာကိုယ်စားလှယ်ဖွဲ့လာပြီးတော့ဒုက္ခသည်တွေနဲ့တည့်တွေ့ဖို့လည်းဘင်္ဂလားဒေ့ရှ်ဘက်ကကမ်းလှမ်းရပါတယ်။ဒီခါဒီနေ့တွေကအချင်းချင်းတိုးတက်မှုပိုရှိလာအောင်အာဆီယံပါဝင်နိုင်ငံတကာတိုင်ဝမ်ရဲ့စိတ်ဆက်ဆောင်ရွက်မှုတွေပို့ပြီးတော့လိုအပ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကဆွေးနွေးခဲ့တယ်လို့ဆိုပါတယ်။မြန်မာစုအကတော့ရိုဟင်ဂျာဆွေးနွေးအုံလုံးကိုအသိမှမပြုပါဘူး။ဒုက္ခသည်တွေပြန်လက်ခံရေးမှာအရင်ကနိုင်ငံခြားသဘောတူညီချက်တွေတိုင်းစနစ်ကျပြန်ပြီးတော့လက်ခံဆွေးနွေးတော့မှာဖြစ်တယ်လို့မြန်မာကိုယ်စားလှယ်တွေဘက်ကထပ်ပြီးတော့ပြောခဲ့ပါတယ်။မနက်ကနေဝင်ထံကအမြဲတမ်းတွင်းဝင်ဥမြင့်သူနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်ထံကအာရှပစိဖိတ်ရနိုင်ငံရဲ့တွင်းဝင်ဘူဘတ်ဦးဇမန်တို့ကဆွေးနွေးပွဲကိုမြေလုံးကဥဆောင်ကျင်းပခဲ့တာဖြစ်ပါတယ်။